ဂျပန်နိုင်ငံတိုကျိုမြို့အဝေးပြေးယထားဒဇင်းပေါ်မှာတနင်္ဂနွေနေ့ကဓာတ်နဲ့လိုက်ရန်သူတဦးဟာယထားပေါ်မီးမရှို့ခင်လူအတော်များများကိုဓာတ်နဲ့လိုက်ထိုးခဲ့တာကြောင့်ခရီးသွားတွေကစင်ကလေးနဲ့ယထားပတင်းတကားကနေခုံချသူတွေတောင်ရှိခဲ့တယ်လို့ရဲနဲ့မျက်မြင်သက်သေတွေကပြောပါတယ် KO ယထားလိုင်းပေါ်မှာဖြစ်ခဲ့တဲ့ဒီတိုက်ခိုက်မှုဟာကိုကူလီယိုဘူရာနာမှာဖြစ်ပွားခဲ့တာပါဒီတိုက်ခိုက်မှုအတွင်းခရီးသွားပြည်သူ18ဦးဒဏ်ရာရပြီးသူတို့တဲက3ဦးကတော့အခြေအနေစိုးရင်ရတယ်လို့တိုကျိုမိသားဌာနကပြောပါတယ်လူတွေကိုဓာတ်နဲ့လိုက်ထိုးပြီးနောက်ဓာတ်သမားဟာဓာတ်စီလို့ယူဆရတဲ့ရေတမျိုးကိုလောင်းချပြီးမီးရှို့ခဲ့တာကြောင့်ယထားထိုင်ကုန်တချို့မီးလောင်ကျွမ်းခဲ့ရပါတယ်အဲ့ဒီဓာတ်သမားဟာအသက်20ဝန်းကျင်ရှိတဲ့အမျိုးသားတဦးဖြစ်ပြီးအခင်းဖြစ်တဲ့နေရာမှာတင်သူ့ကိုဖမ်းမိခဲ့ပါတယ်လူသတ်ရန်အားထုတ်မှုတန်တရားနဲ့သူ့ကိုစစ်ဆေးနေစေဖြစ်ပါတယ်ခင်ဗျာ